စစ်ကောင်စီကဖမ်းထားတာ၅လ2ပတ်ရှိပြီဖြစ်တဲ့အမေရိကန်သတင်းသမား Jenny Sandstar ဟာအရင်ကသူလုပ်ခဲ့မှုတဲ့မြန်မာနောင်သတင်းဌာနရဲ့သတင်းဖော်ပြမှုတွေနဲ့ဆက်ဆက်ပြီးတရားစွဲဆိုခံထားရတာဖြစ်တဲ့အကြောင်းသူ့ရဲ့ရှေ့နေကပြောတယ်လို့ AP သတင်းတပုတ်မှရေးထားပါတယ်။ Jenny Sandstar ဟာမြန်မာနောင်မှာ2020ခုနှစ်ဇူလိုင်လအထိသတင်းတောက်နဲ့ copy editor ဖြစ်လုပ်ကင်ခဲ့ပြီးတော့အခုလောက်ကစပြီး Friendly မြန်မာသတင်းဌာနမှာအမှုဆောင် editor ဖြစ်ကြောင်းရှိလုပ်ကင်ခဲ့တာပါ။မြန်မာနောင်သတင်းဌာနဟာလူငန်းနိုင်စဉ်ရုပ်သိမ်းခံရပြီးတဲ့နောက်မှာကိုဆက်နာသိမှုစန့်ကျင်တဲ့အဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးဆက်ပြီးရေးသားဖော်ပြနေတယ်လို့တောက်ဆောင်နေရုံချိန်မှာတရားသူကြီးက Jenny Sandstar ကိုပြောခဲ့တဲ့အကြောင်းရှင်းနေဖြစ်သူဦးတန်းစောအောင်က VOE ကိုပြောပါတယ် AP ကိုပြောပါတယ်မြန်မာနောင်ရဲ့တရားသားဖော်ပြချက်တွေအတွက်အေဒါတို့ဖြစ်သူကိုစွေဝင်းနဲ့သူ Sandstar ကိုတရားစွဲဆိုထားတဲ့အကြောင်းလည်းတရားသူကြီးကပြောပါတယ် Friendly မြန်မာရဲ့အေဒါချုပ် Thomas King က Danny ဟာ2020ခုနှစ်မတ်လအထိမြန်မာနောင်မှာလုပ်နေခဲ့တယ်လို့တယ်လူဘက်ကဆွဆွဲတာစိတ်ပျက်စရာပါတကယ်တမ်းကသူဟာအဲ့ဒီအချိန်မတိုင်ခင်ခုနလကြာကလေးကအဲ့ဒီကနေထွက်ပြီး Friendly မှာလုပ်နေပါပြီလို့တောက်ကြနေကပဲစာနဲ့ပြောခဲ့ပါတယ် Danny Fanstar ပေါ်ပုံမှန်905ကကြီးပုံမှန်78တူနဲ့တရားစွဲထားပြီးတော့ပုံမှန်နှစ်ခုလုံးကိုကျူးလွန်တယ်လို့တရားရုံးကဆုံးဖြတ်ရင်ထောင်နဲ့9နှစ်ကနေ6နှစ်ထိချမှတ်ခံရနိုင်ပါတယ်သူကအမကပြဖို့အတွက်လျှောက်ထားတဲ့ပုံနှစ်ပတ်စလုံးကလျှောက်လိုက်ချက်ပြထားပြီးအော်တိုဘာလ28ရက်နေ့ရုံးကြီးမှာဆုံးဖြတ်မယ်လို့ခံမှန်းထားကြောင်းတရားလူတော်ရှင်းနေဦးတန်းစောအောင်ကပြောပါတယ်Fanstar ရဲ့ကြံ့မာရေးကောင်းတယ်လို့လည်းသူကပြောပါတယ်